စီတင်မာနေတဲ့ရှမ်းမြောက်ပိုင်းဘက်မှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နဲ့နမ်ဖက်ကမှာမြမစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကုန်းလုံတရားတစင်းလည်းဖျက်ဆီးခံရလို့စစ်တပ်အနီးနားဝန်းကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ဖက်ကနေမြေလုံခြုံရေးတတ်နိုင်သမျှဆောင်ရွက်ပေးသွားမယ်လို့လည်းပြောဆိုလိုက်ပါတယ်ဒီလိုစီရေးပဋိပက္ခတွေပုံမူကြီးမားမကျေပြန့်လာခင်နှစ်ဖက်ကယုံကြည်တဲ့နှစ်ဖက်တက်တွေကိုဩဇာလွှမ်းမိုးနိုင်မယ်တက်အင်အားစုတွေကဝေရောက်ဖြည့်ရှင်းပြီးမှပဲပြည်လည်နိုင်မယ်ဆိုပြီးတော့လေအပြည့်ရဲ့တိုင်းရင်းသားခေါင်းဆောင်တို့ကသုံးသပ်ပါတယ်မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလင်းစစ်တင်တဲ့အကြောင်းနဲ့ဒေါင်ချုံမြို့မူရခိတ်ပါဝင်နေရာတချို့ကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှုကုတ်ခိုင်စတဲ့နေရာတချို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထပ်တိုက်ခိုက်သလိုကိုလုံဘက်ကိုသွားတဲ့တရားတစင်းနဲ့ကြိုးကြဖျက်ဆီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်တီဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ်
။ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နန်းဖက်ကကြားဘက်မှာသက်ကန်တခုဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကွန်းလုံပဲသွားတဲ့တကားအချိုးခံရတယ်လို့အဲ့ဒါတွေဆိုကြားတယ်လို့အဲဆိုတော့ဟိုဓာရီကဘာတွေဖြစ်လာနိုင်မလဲလို့သုံးတိုက်ရဒီတော့တက်ကဒီတစ်ဖက်တက်အပြစ်ခရရခဲထားတဲ့ဟာကတော့ခု31ရက်နေ့ဆိုလို့ရှိရင်ဒီလကုန်ရင်တော့ရက်ကဆုံးသွားပြီပေါ့အထပ်ပြီးတော့တိုးပေးလိမ့်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်စင်ရေးတွေအကြီးကျယ်လှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူထုတွေကစစ်တမ်းခံရလို့အုံမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
လိုမျိုးမဟာမိတ်တပေါင်းစု၃ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်မူဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခံရတဲ့အပေါ်ပြည်သူလူထုခရီးသွားလာရေးနဲ့နေဆက်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့သွာလာကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်။လာရှိုနမ်လန်ကြောက်ကူနောက်ချိုလမ်းကြောင်းတစ်လျှောက် RCSS ရှမ်းတောင်ပိုင်းတပ်တွေဘက်ကတက်တီချထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့CSS တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ဆုံးပြန်ရတဲ့အကြောင်းကဒီရက်သားတူတူပေါ့နော်။ဒီသွားလာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။အဲဂုတ်ထိတ်အိုက်ဂုတ်တင်းဟောသူတို့ပြင်နေတဲ့အချိန်မှာတချို့ကြီးတဲ့တွေကဒီကြောက်ကူတင်တော့ဘက်ကနေဒီငန်းနာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီသွားလာရေးမှာသူတို့လုံထုံမှုအတွက်ဆိုတော့သူတို့ဒီအစီအစကနေပြီးတော့တက်နိုင်ကြလို့ပေါ့နော်ဆိုလို့ဆိုရတဲ့ကျွန်တော်တက်နိုင်တာစပန်ခေါင်းတမ်းဆိုတဲ့အကြောင်းကျွန်တော်တိကျကြည့်နေတယ်နော်ကျွန်တော်တို့ဒီ like တက်လာရေးဒီမှာလဲအရင်ကစောင့်ကြည့်ပြီးမှတရင်နေနားထောင်ပြီးမှသွားလာအကောင်းဆုံးမလို့ကျွန်တော်အဲ့ message ပေးချင်ပါတယ်
ဒါပေမဲ့လည်း RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့အခုမြောက်ပိုင်းမဟာမိတ်တွေဟာအရင်ကလည်းအပြန်အလှန်တိုက်ပွဲတွေဖြစ်ဖူးတာကြောင့် RCSS ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အဲ့ဒီလမ်းကြောင်းကိုလုံခြုံရေးယူပေးမယ်ဆိုရင်တော့မြောက်ပိုင်းတပ်တွေနဲ့ထိတိုက်တွေ့မဲ့သဘောမှလည်းရှိနေပါတယ်။အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဘက်ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်မတော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လဲအောင်ဖြေရှင်းနိုင်ရေးတစ်ဖက်လက်နက်ကိုင်တပ်တွေအပေါ်မှာဩဇာကြောင့်ပဲတဖက်တက်ကလက်ခံနိုင်တဲ့တက်အင်အားစုတွေကဝေရောက်ညီတိုင်းဖြည့်ရှင်းပေးတဲ့လို့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ PNLO ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နိုင်ရကဗိုလ်မှူးကြီးခိုးကာကစီးရီးပြိပခါတွေပြည်လဲရဲ့သူ့အမည်အခုလိုပြောပါတယ
်ကျွန်တော်စစ်မှားလို့ရတာတော့ဒီစစ်ပွဲဒီလောက်ကြီးမှဆက်လက်ပြီးတော့ရှေ့ကြမှုမဖြစ်အောင်ပေါ့နောက်မကျေပြန့်အောင်ဒီတဖက်ကတောင်းရှိတဲ့တမတော်ကပြန်ပြီးတော့တုံ့ပြန်လာရင်တုံ့ပြန်လာရင်စစ်မျက်နှာကအခုဟိုခွင့်နေတဲ့နေရာမှာမဟုတ်ဘဲနဲ့ဟိုအနောက်ကဲအထိပေါ့လေကျေပြေပြေဖြစ်သွားရင်တော့ကျွန်တော်တို့သူတို့ရကြာမလို့ဆိုတော့ထိုင်ဖို့အတွက်ချက်ခဲပါလိမ့်မယ်အဲ့ဒါကိုကျွန်တော်ဆိုရည်နေတာဒါကြောင့်ရတန်းရနိုင်အောင်ဈာခံအဖွဲ့ကြီးကြီးတွေပေါ့ဥပမာနှစ်ဖက်စလုံးကဆက်ဆံရေးကောင်းတဲ့အဖွဲ့တွေပေါ့ဗျာတမတော်နဲ့လည်းဆက်ဆံရေးကောင်းတယ်နော်မြောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဆက်ဆံရေးကောင်းတဲ့အဖွဲ့ကြီးတွေပေါ့ဥပမာဝါသာပါလို့အဖွဲ့ကြီးမျိုးတွေကကြောင်ဝင်ပြီးတော့လူကြီးသူမနေအားနေပြီးတော့ပြောဆိုနှိမ့်နိုင်ရတော့ပို့ကအဆင်ပြေမလားလို့ကျွန်တော်အကြံပေးကြည့်ရပါ။အမှတရားကိုကြည့်ခဲ့တဲ့နောက်တော့လည်းကောင်းဝါကြည့်ခဲ့တဲ့နောက်တော့လည်းကောင်းကျွန်တော်တို့
ဆိုရတာမတော်တော့ချစ်ခဲ့တယ်ဟာတစ်ချက်ပြီးယူလောက်ပြီးတော့ဘယ်လိုတိုင်တော်ရင်ကောင်းမလဲဆိုတာညှိနှိုင်းလိုက်ရင်တော့အဆင်ပြေမလို့စတယ်
မြန်မာဆိုရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်မှုရှိတဲ့ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုထားပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ပူပေါင်းမဟာမိတ်သုံးဘွဲဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့လို့တိုင်းရင်းဒေသတွေကမြန်မာစစ်တပ်ရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့အတင်းနဲ့အခုလိုတံပြန်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းတပ်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့အမြင်မတူကွဲလဲမှုတွေကိုဖြေရှင်းနိုင်ရေးဆွေးနွေးညှိနှိုင်းမှုတွေလိုအပ်ပါကြောင်းတိုက်တွန်းထားပါတယ်ရှင်။
မဆုမမရှင်